မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်ကောင်စီအစိုးရဝန်ကြီးတွေရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ထိပ်တန်းအရာရှိအများအပြားကို EU ဥရောပသမဂ္ဂကတနင်္လာနေ့မှာတန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်22ဦးရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ပြီးခရီးသွားလာခွင့်တွေကိုလည်းပိတ်ပင်လိုက်တာပါ။ဒါအပြင်နိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်လုပ်ငန်း၄ခုကိုလည်းကန့်သတ်ချုပ်ချယ်မှုတွေချမှတ်လိုက်ပါတယ်။EU ကထုတ်ပြန်တဲ့ညင်ညာချက်ထဲမှာတော့မြန်မာနိုင်ငံတွင်အကြမ်းဖက်မှုဆက်လက်အရှိန်မြင့်လာနေသလိုဒေသတွင်းရေရှည်ပဋိပက္ခအသွင်ဆောင်လာနေတဲ့အပေါ်လွန်စွာဆိုးရိမ်မိကြောင်ဖော်ပြပါရယ်ဆရာနာသိန်းချင်းကဆားလို့မြန်မာနိုင်ငံကအခြေအနေတွေဟာဇက်တိုက်ဆိုသလိုဆုတ်ယုတ်လာတယ်လို့လည်းဆိုထားပါရယ် EU ကအခုလိုတန်ခတ်အရေးယူမှုအပေါ်လန်ဒန်အခြေစိုက်ဘာမာကင်ပိန်း UK အဖွဲ့ကလည်းကြိုဆိုလိုက်ပါရယ်အခုတန်ခတ်ပိတ်ဆို့မှုအသစ်ထဲမှာ MOGE ခေါ်မြန်မာရေနံနဲ့တဘာဝတန်းွေလုပ်ငန်းကိုပထမဆုံးအကြိမ်အဖြစ်အရေးယူလိုက်တာဖြစ်ပါတယ်ခင်ဗျာ။